တူရကီနိုင်ငံမှာအစိုးရကိုဖြုတ်ချဖို့ကြိုးစားမှုနဲ့ဆွဲချက်တင်ခံထားရတဲ့ဒီလက်ရှိတာဝန်ထမ်းနေကြသူစစ်တပ်အရာရှိတွေရောစစ်တပ်အရာရှိဟောင်းပေါင်းစုစုပေါင်း330လောက်ကိုတရားရုံးတစ်ခုကပြစ်ဒဏ်ချလိုက်ပါတယ်။တောက်ချာနေကပြစ်ဒဏ်တွေချခဲ့တာမှာတမရော်ဦးစည်းချုပ်ဟောင်းစီတင်ဒိုဝမ်လေဒတ်အကြီးကဲဟောင်းအီဗရာဟမ်ဖာတီနာနဲ့ရေဒတ်အကြီးကဲဟောင်းဦးစင်အော်နက်တိုကိုထောင်ဒဏ်တသက်ပထမချခဲ့ပါတယ်။ဒါပေမဲ့အာနာသိမ့်ဖို့ကြိုးပမ်းမှုမအောင်မြင်တဲ့အတွက်နောက်ပိုင်းမှာသူတို့ရဲ့ပြစ်ဒဏ်တွေကိုအနှစ်20စီရှော့ပေါ့ပေးခဲ့ပါတယ်။တခြားလက်ရှိနဲ့စစ်တပ်အရာရှိဟောင်းတွေကိုတော့ဒီထက်ရှော့ပေါ့တဲ့ပြစ်ဒဏ်တွေပေးခဲ့ပါတယ်။စစ်အရာရှိ34ယောက်ကိုတော့တရားသေးလွတ်ပေးခဲ့ပါတယ်။ Sledgehammer လို့လျှို့ဝှက်နာမည်ပေးထားတဲ့2003ခုနှစ်တုန်းကပူပေါင်းကြံစည်မှုနဲ့ဆက်နွယ်ပြီးတော့နှစ်နှစ်ကြာအမှုစစ်ဆေးမှုတွေလုပ်ခဲ့ပြီးမှအခုလိုပြစ်ဒဏ်တွေကိုချလိုက်တာဖြစ်ပါတယ်။ဝင်ကြီးချုပ်ရီဆက်တာရဲ့အာဒိုဝန်အစိုးရကိုဖြုတ်ချဖို့စစ်တပ်ကကြိုးပမ်းခဲ့တယ်လို့တူရကီအစိုးရတာဝန်ရှိသူတွေကပြောပါတယ်ရှင်။